မင်္ဂလာပါဦးကျော်စန္ဒာရှင်ဒီမြဝတီတိုက်ပွဲကစစ်ကောင်စီနဲ့ကရင်လက်နက်ကင်တပ်ဖွဲ့တွေကြားမှာဘုဒ္ဓဆုံးတရားညှိနှိုင်းမှုရှိတယ်ဆိုပြီးတော့တနင်္လာနေ့ကဘန်ကောက်ဖို့သတင်းစာမှာရေးထားပါတယ်အဲ့တော့ဒါနဲ့ပတ်သက်ရင်ဒီမြဝတီတိုက်ပွဲဟာစီးရအရာအတိုင်းအတာတစ်ခုထိအရှိန်မြင့်ခဲ့တယ်လို့ပြောရင်ရပါမလား
အရှိန်မြင့်ခဲ့ပါတယ်ပထမဆုံးအစဉ်သီးသာမြင်လာတာဆမ်းမြောက်မှာဖြစ်ခဲ့တဲ့2019စစ်စင်နောက်ပိုင်းမှာအစဉ်သိမြင်လာခဲ့တယ်။နောက်ဒရင်ဒီဘက်မှာမြင်လာတဲ့ရခိုင်ဘက်မှာသီးသာမြင်လာတဲ့အခုမြောက်ဒီဘက်မှာတော်တော်ကိုမြင်ခဲ့တဲ့အစဉ်ဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာကပါတရားကိုစူးစိုက်ပြီးတော့အာဒီကိစ္စအသိအရေးကြီးရဆိုပြီးတော့တာမြင့်ဖို့ကြိုးစားခဲ့ကြတာဖြစ်ပါတယ်။ဆိုတော့အခုစစ်စပ်ပေးလို့တဲ့အစဉ်ရော့တယ်လို့သတင်းတွေထွက်လာတယ်ပေါ့လေ။ဒါကလည်းပဲနိုင်ငံရေးပြဿနာပြည်လာမှုပါဘူး။ဒီတိုက်ပွဲတွေဟာနိုင်ငံရေးပြဿနာကြောင့်ဖြစ်နေရတဲ့တိုက်ပွဲသာဖြစ်ပါတယ်။စစ်ဆိုတာကနိုင်ငံရေးအတွက်သူတို့နိပရိယပိုင်းပေါ့လေဒါသူတို့အစော့တင်းချိန်နေရအတိုးအဆုပ်ဆိုတာလုပ်ရတဲ့သဘောရှိပါတယ်။ဒါကြောင့်ဒီဟာကိုကြည့်လိုက်ရင်ဒီပြဿနာလုံးဝပြောက်သွားပြီပြည့်ပြတ်သွားပြီလို့ပြောလို့မရပါဘူး။တစ်ချိန်ချိန်မှာဘယ်လိုပြန်ဖြစ်လာမလဲဆိုတာကတော့အများအန်းစောင့်ကြည့်နေရမှာသာဖြစ်ပါတယ်။လောလောဆယ်အချိန်ရောရဆိုမယ်။
တလောကပဲဒီထိုင်းဝန်ကြီးချုပ်ကနေပြီးတော့မြန်မာနိုင်ငံရဲ့အခုအခြေအနေတွေအရဲဂျားဝင်မဆွက်ရေးမှုကိုဟိုဦးစားပေးနေလို့မရတော့ဘူးပေါ့အဲ့တော့အခုဒီအနေအထားထိုင်းကဂျားဝင်တယ်လို့ပြောလို့ရမလား
ပြောလို့ရပါတယ်ဒီကထိုင်းဒီကိစ္စပြန်လဲပြီးတော့တပ်တွေဆုတ်နေပြီဘာသာဆိုလဲထိုင်းဗိုလ်ချုပ်ကြီးတယောက်ကပြောတဲ့စကားထင်ပါတယ်အဲ့ဟာကိုကိုကပြီးရေးရတယ်ထင်ပါတယ်ဆိုတော့ဒါကြည့်ကြတဲ့ကထိုင်းရဲ့ဘယောကကြောင့်ထိုင်းရဲ့ဝင်ရောက်စစ်ဆေးပြမှုကြောင့်ဒီကိစ္စမှာနည်းနည်းလေးတစ်ဖက်နဲ့ training ပြန်ဖြစ်လာရဲ့သဘောဘာကြောင့်လဲထိုင်းအတွက်သိအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဂျာမန်ပါတာဖြစ်မယ်ဂျာမန်ဝင်ပဲနဲ့ဘယ်မလိုက်ဖ ೇನೆ နေလို့လုံးဝမဖြစ်နိုင်ပါဘူးဘယ်မလိုက်ဘူးဆိုတာလည်းပေါ့လေဒါသူကြည့်ပြီးထင်ရမယ်သဘောပေါ်တော့ဂျာဝင်ရမှာပဲဝင်ဆွဲရမယ်သဘောဘာလို့လဲဆိုတော့သူရဲ့နေစားရင်းကတ်နေရဘူးမြောက်ဒီဆိုတာကမဲဆောင်နေပါမှမဝေးဘူးလမ်းမဆက်သေးတယ်စိတ်ကောက်နေတယ်ဆိုတော့မြောက်ဒီကိုကြောက်လာတဲ့စပွဲဟာသိအရေးကြီးတဲ့ကိစ္စဖြစ်တယ်ထိုင်းကဝင်ဆွဲရပါတယ်အီဂိုဗလာဇေဗစ်ကရေးတယ်သူကစီးရဲသွန်းသူရောက်နေမြန်မာစစ်ကောင်စီအနေနဲ့ခြင်ဘက်ကိုတိုင်ရပီပီပို့ဖို့ဆိုရလဲပဲလမ်းမဆက်တွေအခက်ခဲအောင်သိမလွယ်လောက်ဘူး။ရခိုင်ကိုပို့မယ်ဆိုရင်လဲအဆုံနဲ့ရင်ဆိုင်ပြီးတော့တပ်သားတွေဟာဟိုဘက်ကိုထွက်ပြေးတာဆိုတော့ဆက်စရာသာပူကောက်မယ်ဆိုတော့သူတို့ဟာအာသွန်ခွန်ဆိုင်ဖိတိုက်နေတာမြောက်ဒီပဲဖြစ်တယ်ဆိုတော့မြောက်ဒီကိုသူတို့ပုံအောက်ပြီးတော့လာနိုင်တဲ့သဘောဖြစ်တယ်။အဲဒီတော့မြောက်ဒီကိုဘုံကျဲတာတွေဘာတွေလှုပ်လာတော့အဲ့ဒီဖက်မှာပေါ့လေ။ဆိုတော့ဟိုနီကီအရှာကအဲ့ဒီစစ်တိုင်းစစ်တပ်ကိုကူကပ်ပြီးတော့ဖော်ပြလိုက်တယ်ရုရှားကလင်းနေတုံနဲ့တော့ဖော်ပြရတယ်တွေးလိုက်ပါတယ်တခြားထပ်မံပြီးတော့ကျွန်တော်ကအတူပြမှုတော့မရခဲ့ဘူးပေါ့လေဆိုတော့တော်တော်ကျက်ပြန့်လာတဲ့ကိစ္စမှာထိုင်းကဝင်ဆွဲလို့ကိုမဖြစ်ပါဘူးဒီကိစ္စမှာသူအနေနဲ့ဒါဝင်ရောက်ပြီးတော့ဆွဲဖက်ရမယ်ညှိနှိုင်းပေးရမယ်ဆိုတာကတော့သိအရေးကြီးတဲ့ကိစ္စလို့ဖြစ်ပါလိမ့်မယ
်ဟုတ်ပါတယ်နောက်ဒီမြဝတီဘက်ကတူထွက်ပြေးလာတဲ့စစ်ဆောင်တွေကိုလည်းထိုင်းကတော်တော်လေးကိုကူညီတာကိုလည်းတွေ့ပါတယ်အဲ့တော့ဒီမြမအရေးအခုချိန်နေမှာထိုင်းရဲ့ရည်တည်တဲ့သဘောထားဘလို့ပါလဲဒီရှမ်းမြောက်မှာတော့ကလည်းတရုတ်နဲ့ဒီလိုအခြေအနေမျိုးရှိခဲ့တယ်ဆိုတော့ဟိုဘလို့များกว่าချားပါလဲ
တရုတ်ရဲ့ဝင်ဆွဲမှုကိုအရင်ပြောဒီရှမ်းမြောက်တိုက်ပွဲမှာတရုတ်ရည်တည်ချက်နဲ့မြောက်ဒီတိုက်ပွဲမှာထိုင်းရည်တည်ချက်กว่าပါတယ်ရှမ်းမြောက်တိုက်ပွဲစရခြင်းမှာကိုနိုင်ကတရုတ်ရဲ့ပယောကမကင်ဘူးလို့သုံးသပ်သူတွေပြောကြပါတယ်တရုတ်ကမြောက်မပေးတော့ဘာမိစိမ်ပြခဲ့တယ်မမြင်ရောင်ဆောင်နေခဲ့တယ်ဘာလို့ပေးထားတဲ့လက်နက်တွေကသူဒီဆမ်းမြောက်တိုင်းရင်းသားအင်အားစုတွေရောက်ပြီးတော့အဲ့ကနေတိုက်ကြရဲဆိုတော့တရုတ်ရဲ့ပယောကမကင်ဘူးပေါ့လေတရုတ်ရဲ့အကျိုးစီးပွားကြားဖြန်းကိစ္စရောင်းသူတို့နိုင်ငံမှာအများကြီးထိခိုက်နစ်နာနေတဲ့အကြောင်းဒီဟာကိုဖြစ်ရှင်းခိုင်းတာစစ်ကောင်စီကမဖြစ်ရှင်းလို့သူကအစားလေးတွန်းပယ်တဲ့သဘောလိုယူဆတယ်ထိုင်းမှာတော့အဲ့လိုမဟုတ်ဘူးထိုင်းကဘယ်တော့မှစစ်ဖြစ်စရာမဟုတ်ဘူးဒီနေရာမှာသူတို့လက်သက်မွေးထားတဲ့အဖွဲ့ဆိုရယ်ဒီဘက်မှာတော့မရှိဘူးထိုင်းအနေနဲ့ထိုင်းလက်ရှိအစိုးရမှလည်းပဲထိုင်းစစ်တပ်ရဲ့ဩဇာကသိမလွတ်ကင်းသေးဘူးလို့ပြောကြတယ်။ဆိုတော့သူတို့မြန်မာစစ်တပ်နဲ့ထိုင်းစစ်တပ်နဲ့ရင်းနှီးမှုရှိတော့သူတို့ရဲ့အကျိုးစီးပွားချင်းဆက်နွယ်ရင်လည်းစစ်တပ်ချင်းတာလျင်ဆက်နွယ်မှုရှိမယ်ထင်ပါတယ်။ဆိုတော့ဒီတိုက်ပွဲမှာကတော့ထိုင်းအနေနဲ့တရုတ်ရဲ့သဘောထားမျိုးအစကတည်းကမရှိခဲ့ဘူး။သူတို့နိုင်ငံနဲ့နမိတ်ထက်ကိုရောက်လာရင်တော့သူကားမှာပဲအစကတည်းကနေဆက်ကြော်လိုက်ရင်ပြစ်မယ်ခတ်မယ်ဆိုပြီးတော့အမြင့်ပေးထားပြီးတော့စစ်တပ်တွေကိုအဲ့မှာခြားထားတာကိုလည်းတွေးရပါတယ်။ထိုင်းရဲ့ရည်ဒီရဟာစောင့်ကြည့်ပြီးတော့သူတို့ဘက်ကိုကြော်လာမယ်သူတို့အချုပ်ချာအနာကိုတစုံတရာထိပါလာမယ်နစ်နာလာမယ်ဆိုရင်သူတို့ကချင်းတုံ့ပြန်မှာပဲဖြစ်ပါတယ်ဆိုတော့အခုလည်းပဲဒုက္ခတွေဝင်လာတာကိုထက်ကသူတို့အတွက်မတိုင်မနှင်းပြဿနာဖြစ်လာမယ်ဒါကြောင့်ဒုက္ခတွေတချို့ကိုလည်းပြန်သောဖို့တဲ့သူကလုပ်တယ် နောက်မြောက်ဝတီပရိသတ်မြောက်ဝတီလူစုပြောမယ်ဆိုရင်မြောက်ဝတီပြည်သူတွေကလည်းမြောက်ဝတီကိုပြန်ပြီးတော့နေခြင်းရန်တူပါတယ်သူတို့ကမြောက်ဝတီဟာစီးပွားရေးအဖြစ်သိအခိုင်မာမျိုးတစ်မျိုးဖြစ်နေတဲ့ဒေသမှာအဲဒေသခံတွေကလည်းပဲစီးပွားဒုက္ခတွေအဖြစ်ဟိုဘက်မှာခိုလှုံရတာတဲ့သူတို့မျိုးမှာပဲသူတို့အေးအေးပြန်နေလူကြမ်းရန်တူပါတယ်ဒါတွေရောက်လည်းပဲသူတို့နှိမ့်နိုင်မှုဖြစ်နိုင်တယ်လို့ထင်ပါတယ်ဒါလည်းယာယီပေါ့လေနောက်ပါဆက်ဖြစ်မယ်တော့မသိထင်ဘူးပေါ့
နောက်ဒီမြောက်ဝတီဟိုတိုက်ပွဲကိုနိုင်ငံတကာဟိုအာယုံဆိုင်လာတာကိုတွေ့ရတယ်လို့မျိုးအာဆီယံနိုင်ငံခြားရေးဝန်ကြီးတွေကလည်းပဲဒီတိုက်ပွဲတွေကိုချက်ချင်းရပ်ဖို့အတွက်ကိုဟိုကြေညာချက်ထုတ်ပြီးတော့တောင်းဆိုခဲ့ပါတယ်အဲ့တော့အာဆီယံနဲ့ကုလသမဂ္ဂတို့လိုအဖွဲ့တွေအနေနဲ့ဟိုဒီတက်ပို့ပြီးတော့ဘာလုပ်ပြီးနိုင်ပါလဲ
ဒီတက်ပို့ပြီးလုပ်ပေးမယ်ဆိုတော့အာဆီယံကပြောလာတာကိုအရင်ပြောပြဆိုအာဆီယံဟာဒီလိုတော့ပြောမှာပဲအာဆီယံကဒီကိစ္စအတွက်အဓိကတာဝန်အစီအစဉ်ဆိုပြီးတော့သူ့ကိုပဲတွန်းပို့ထားကြတာအာဆီယံကအဖွဲ့အစည်းတွေလုပ်မယ်ထိုင်းတို့ဘာတို့တနိုင်ငံချင်းလုပ်တာလည်းသူကမကြိုက်ဘူးဆိုတော့ဒါပေမဲ့အခုလောလောဆယ်ထိုင်းလုပ်တာကပို့ပြီးထောင်နေအာဆီယံကပြောမှာပဲဒါချက်ချင်းရပ်ပါချက်ချင်းရပ်ပါဆိုပြောမှာပဲဒါပေမဲ့အခုရတဲ့ကိစ္စမှာထိုင်းရဲ့ပြောကားသာပို့ပြီးတော့ပါတယ်လို့ပြောနိုင်မှာဖြစ်ပါတယ်အာဆီယံရဲ့အဖွဲ့တစ်ခုလုံးအနေနဲ့ဒါသိတိရမှုမရှိဘူးအာဆီယံရဲ့ပြောတာကနောက်စဉ်းစားတဲ့ကိစ္စတစ်ခုက humanitarian corridor ခေါ်တာပေါ့ဒုက္ခသည်တွေဆန္ဒမှုအကူအညီပေးဖို့လမ်းကြောင်းတော့ဖွင့်လှစ်ပေးထားပါဒါကတော့ပြောနေရပါပဲဒီဟာပဲအာဆီယံကတော့ဒီထက်ပို့ပြီးတော့ဘယ်လောက်လုပ်ရနိုင်မလဲမသိကြပါဘူးအခုရထားတဲ့ဒီနည်းနည်းအချိန်ရော့နေတာကိုဆက်လက်ပြီးတော့ရောသားအောင်အာဆီယံလုပ်နိုင်မယ်လို့တော့သိပြီးတော့မမျောလင်းနိုင်ဘူးထင်ပါတယ်ကုလသမဂ္ဂလည်းထူးထူး၎င်းပါပဲကုလသမဂ္ဂကဘယ်တော့မှပြတ်ပြတ်သားသားဆုံးဖြတ်ချက်ချပြီးတော့ဝင်ရောက်ဆောင်ရွက်နိုင်ခြင်းမရှိပါဘူးအဓိကရုရှားတို့တရုတ်တို့ရှိနေတယ်တရုတ်ကလည်းသဘောတူချင်းပြီးတော့ဒါဘာခလဲတော့ abstain ပေါ်လေမဲမပေးပဲကြားနေတဲ့နေသားမျိုးနေခဲ့ရင်တော့မှရုရှားကတော့တစ်ဖက်သက်စစ်ကောင်စီဘက်ကလုံးဝယက်တီနေမှာဖြစ်ပါတယ်ဆိုတော့ကုလသမဂ္ဂလည်းဘာမှရှင်းတွန်းနိုင်မှာမဟုတ်ပါဘူးဆုံးဖြတ်ချက်ရတာဝန်ထဲကြောင့်ဒါဆုံးဖြတ်ချက်ထုတ်ပြန် resolution ချတာလောက်ပဲဖြစ်နိုင်မယ်လို့ထင်ပါတယ်အဲ့
တော့အခုဒီ April 24နဲ့24ရက်နေပြီးတော့26ထိ American နိုင်ငံခြားရေးဝန်ကြီး Anthony Blinken ကတရုတ်နိုင်ငံကိုသွားပါမယ်အဲ့ဒီခီးစဉ်မှာမြန်မာအရေးကိုလည်းထည့်ပြီးတော့ဆွေးနွေးမယ်လို့သိရပါတယ်တစုံတရာမျှော်လင့်နိုင်ပါမလား
ဟာဟုတ်ကဲ့မြန်မာအရေးဆွေးနွေးမယ်ဆိုတော့မဆွေးနွေးမဖြစ်ဗမာလည်းလိုပြဿနာကြီးတွေဖြစ်နေတာသူတို့နိုင်ငံကြီးနှစ်ခုတွေ့တော့ဆွေးနွေးမယ်ဆိုတာတော့ထက်ပြောမှာပေါ့လေဒါပေမဲ့သူတို့ရဲ့ဆွေးနွေးမယ့် agenda ထဲမှာမြန်မာအရေးဟာထိတ်ဆုံးတာတော့မရှိနိုင်ဘူးဆိုတော့လုံးဝသိကြပါတယ်အောက်ဆုံးမှာပဲရှိပါလိမ့်မယ်သူတို့ကဒီဟာတဲ့အရေးကြီးတဲ့ကိစ္စတွေအများကြီးပါတရုတ်အမေရိကန်တနိုင်ငံကြားဆက်ဆံရေးဟာအမေရိကန်ကအခုစီးရေးအကူအညီတွေဒါဘီလီယံညာနဲ့ကြီးပြီးတော့ပေးဖို့တဲ့ယူကရိန်းရဲ့အစ္စရေးရဲ့ဒီไต้หวันเนี่ยสัตว์ที่เป็นอะไรမျိုးပြည်ဆိုတော့ဒီကိစ္စကိုသူတို့ညှိရမှာဖြစ်ပါတယ်ဒီကအမေရိကန်ကတရုတ်နဲ့လူကျင်တာစီးအဖြစ်ပฏิပခါ confrontation မဖြစ်လို့ဘူးတင်းတင်းမာမာတော့ပြန်ရမယ်ဆိုတော့စီးပွားရေးလည်းသူတို့ဆက်လုပ်မှာပဲဒါကြောင့်အမေရိကန်ဘန်ဒါရေးဝန်ကြီးလည်းမရခနာသွားတယ်အခုလည်းပဲဒီကိစ္စကိုသူတို့အဓိကထားပြီးညှိမှာပဲထင်ပါတယ်အဲ့ဒီကိစ္စသူတို့အခုညှိပေးတဲ့ကိစ္စနဲ့တရုတ်ကိုတရားစင်ခေါ်ခြင်းမဟုတ်ဘူးဆိုတော့သူတို့အဓိကညှိရပါလိမ့်မယ်ဆိုတော့အဲ့ဒီပြဿနာတွေကိုတစ်ခုချင်းညှိမယ်ထိုင်ဝမ်ကိစ္စလည်းအများကြီးသူတို့ပြောမှာပေါ့အဓိကအဖြစ်ဆိုတော့မြန်မာအရေးကိုပြောဖို့အချိန်တောင်ရပါမလားဒါပဲပြောရင်ဆိုတော့သိကောင်းတယ်တကယ်ဖြစ်နိုင်တဲ့အိလန်းဟာဟိုထိုးသုံးသပ်သူတွေကရေးခဲ့ပါတယ်တရုတ်နဲ့အမေရိကန်ကတော့အဲ့ဒီကိစ္စထားမင်းတို့နဲ့ငါတို့ဟာမြန်မာနိုင်ငံနဲ့ပတ်သက်ပြည်လဲအောင်နှစ်ဖက်လုံးထိမ့်ပြီးတော့ငါတို့လုပ်ကြမယ်ဆိုရင်အများကြီးဖြစ်နိုင်တယ်လို့သုံးသပ်သူတွေရှိပါတယ်ဒီလိုသဘောမျိုးရရင်ပေါ့လေဘာကြောင့်လဲဆိုတော့ဒီမြန်မာနိုင်ငံငင်းညာရင်နှစ်ဖက်လုံးသူကသူစီကိုစီပေါ်လေထားပြီးတော့သူ့မူကိုမူနဲ့ညှိနှိုင်းပြီးတော့မြန်မာနိုင်ငံကိုထိန်းချနိုင်မယ်ဆိုတော့သုံးသပ်သူတွေရေးခဲ့ကြတာရှိပါတယ်အဲ့ဆိုတော့အဲ့ဒီတိုင်းဖြစ်လာရင်တော့အကောင်းဆုံးလို့ပြောမှာပါအဲ
့တော့ဒီစစ်ကောင်စီထဲမှာလည်းအခြေအနေတွေကရိုင်းနေနေတယ်ဆိုရဲသတင်းတွေလည်းထွက်နေပါတယ်ဒီသတင်းတွေကဘယ်လောက်ထိမှန်ကန်နိုင်
လဲသတင်းတွေလုံးပြောရင်ကောလာဟာလာတွေလို့ပြောပြောမယ်ဒါပေမဲ့မြန်မာနိုင်ငံမှာသတင်းကလက်ဆုပ်လိုက်ကင်အာကိုရတဲ့သတင်းဆိုတာသိရှားပါပါတယ်စစ်ကောင်စီတက်လာတော့သတင်းလွတ်လပ်ခွင့်လုံးဝမရှိတော့ဒီကောလာဟာလာတွေဒါပဲထွက်လာတာပဲအခုလူပဲဖရဲသီးလားဟလားအတွင်းကထွက်လာတဲ့သတင်းအဲ့ဒီသတင်းတွေကိုအခြေခံပြီးခန့်မှန်းရတယ်တကယ်လည်းပဲဒီဟာမှန်သွားတာလည်းအများကြီးပဲဆိုတော့အဲ့ဒါလုံးဝပြစ်ပယ်ထားလို့မရဘူးဒီလိုပဲပြောမယ်နောက်သဘောတရားတစ်ခုကဘာရှိတယ်လဲဆိုတော့စစ်တပ်မှာဘယ်အဖွဲ့အစည်းမှာပဲဖြစ်ဖြစ်သူတို့ကြာဆုံးနေတယ် စစ်တပ်ရှင်စစ်မြေမှာအဆုံးနဲ့ကြီးပဲရင်ဆိုင်နေရတဲ့တချိန်လုံးအဆေးရစရာထွက်ပြေးတာလက်နက်ချတာထိနာတာတွေပဲဖြစ်နေရဆိုတော့ခေါင်းဆောင်မှုအပေါ်မှာအထင်သေးလာမှာပဲယုံကြည်မှုနဲ့လာမယ်သူတို့ဟာသူတို့တက်ကထွက်ပြေးတာတွေပါလိရှိလာကြမယ်စိတ်ဓာတ်ပြတ်ပြတ်လာမယ်ဆိုတော့ဒီအချိန်မှာခေါင်းဆောင်မှုကိုသူတို့ institution တစ်ခုအနေနဲ့စစ်တပ်ဆက်လက်ရှင်သန်စီရင်ဟုတ်လို့ဖျက်ရမယ်ဆိုတော့စစ်တပ်တွင်ကလူတွေစစ်တပ်နဲ့ပတ်သက်တဲ့လူတွေတကယ်သဘောပေါက်လာကြမယ်ဆိုတော့သိကြပါတယ်။အဲဒါကြောင့်လည်းပဲဒါအနာသိမ့်ဖို့လုပ်တဲ့ဆိုတဲ့သတင်းတွေထွက်လာတယ်။အနာသိမ့်ဖို့လုပ်တဲ့ဆိုတာထက်အဓိကသူတို့ခံမှန်းကြတာကတော့တချို့ဖန်ပြန်ပြီးဖန်နေပေါ့လေသူတို့အဲဒီစစ်တပ်ကိုရှင်းပြနိုင်မယ်ဆိုတဲ့လူတွေကိုသူတို့အကြောင်းမျိုးမျိုးအပြစ်တွေရှာပြီးတော့သူတို့ဖန်တယ်တရားစစ်မှန်လေလုတ်တယ်ဆိုတော့အဲ့ဒီအရာကိုကြည့်ပြီးတော့ခံမှန်းကြတာဖြစ်ပါတယ်ဒါလည်းဖြစ်နိုင်တယ်တို့ပဲစဉ်းစားစရာကအဲ့လိုခေါင်းဆောင်မှုကိုဖယ်ရှားခြင်းနဲ့လူတွေတပ်တွင်းမှာပေါ်ပေါက်လာလို့ဖယ်ရှားတာအောင်မြင်သွားတယ်ထားပါတော့ဒီမိုကရေစီအတွက်အားတက်စရာလားဒီလူတွေကပို့ပြီးတော့မှတင်းမာလာနိုင်တယ်လို့လဲသုံးသပ်ချက်တချို့ကရှိပြန်သေးတယ်ဒီလူတွေကလက်ရှိခေါင်းဆောင်မှုကိုဖေရှားကျင်တာကိုနှက်ကဒီကောင်တွေသိညံ့တာပဲဒါဝန်မကန်ကျင်တော့ဖေစားငါတို့တက်လို့ငယ်ဆိုပြီးတော့အဲ့လိုလက်သေးလက်မောင်းတန်းပြီးတော့တက်လာမဲ့လူတွေသာဖြစ်နေဆိုတော့ပြည်သူတွေအတွက်သိညာပြီးတော့ဟာဒီမိုကရေစီရဲ့လူခွင့်ရေးပေးဖို့ငါတို့ကစနစ်ပြောင်းသွင်းပြီးဆရာနာရှင်စတင်ကဖေရှားသင်းပြီးဆိုတဲ့သဘောမျိုးနဲ့တက်လာမယ်လို့တော့မပြောလင့်နိုင်ဘူးလို့ထင်ပါတယ်အဲ့လိုဖြစ်လာမယ်တော့အကောင်းဆုံးပေါ်လဲအဲ့လိုသေးကောင်ပေါ်လိုက်တော့ဒါမဲ့ကျွန်တော်တော့မထင်ပါဘူးအဲ့လို
ဒီတော့အခုအခြေအနေမျိုးမှာပေါ့မြန်မာအရေးပြည်လဲဖို့တစုံတရာထွက်ပေါက်ရှိလာနိုင်မဲ့အလားအလာကရောဘယ်လိုရှိပါလဲ
စိုးစိုးကပြောသလိုပါပဲအမေရိကန်တို့တရုတ်တို့ပေါ့လေဒီကိစ္စမှာနှိမ့်နှိုင်းပြီးတော့သူတို့နိုင်ငံကြီးတွေကလည်းပဲကဲမင်းတို့တော်ကြတော့ဖြစ်ရှင်ကြတော့ဆိုရင်တော့ဖြစ်ပါလိမ့်မယ်အဲ့ဒါကအဓိကကြပါတယ်ဆိုတော့လက်ရှိခေါင်းဆောင်ကငါအရင်နေ့နေပြီးကဲဒီဟာကိုငါပုံမှန်ပြောင်းအောင်လုပ်မယ်ဆိုတော့တဆင့်လျှော့ပေးသွားမယ်ဆိုရင်တော့မပြောတတ်ဘူးအဲ့လိုသွားခွင့်ကောရှော့ခွင့်ကောသူလူရပေးပါမလားအဲ့လိုလုပ်မဆင်ဖယ်ရှားပလိုက်မလားဒါဖြစ်နိုင်တဲ့ possibility ဆရာအများကြီးရှိနေပါတယ်ဆိုတော့ဒီတိပြပြောဖို့ကအင်တန်ခက်တဲ့အခြေအနေလို့ပြောမှဖြစ်ပါတယ်များစေ
ဟုတ်ကဲ့ပါဦးကျော်စန္ဒရှင်အခုလိုဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ်
ကျေးဇူးပါ